မနက်ညမှာကိုဗစ်-19ကူးစက်ဖြစ်ပွားမှုနှုန်းကပြန်မရတထောင်ဝန်းကျင်မှာအတက်အကျနဲ့လက်နက်ချီရှိလာနေချိန်မှာပဲကိုဗစ်-19အတူရှင်တွဲနေထိုင်ရေးပုံစံသစ်နဲ့လူမှုရေးစီးပွားရေးပြန်လည်လက်ပတ်နိုင်ရေးကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းလိုက်သလိုပဲကိုဗစ်-19ကာကွယ်ဆေးဝယ်ယူခွင့်အတွက်လည်းဆွေးနွေးနေပါတယ်။ အိန္ဒိယနိုင်ငံကနေကိုဗစ်-19ကာကွယ်ဆေးဝယ်ယူနိုင်ရေးအတွက်အင်္ဂါနေ့ကကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးနဲ့မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီးဆွာရပ်ကူမာရိုနေပြည်တော်မှာဆွေးနွေးပါတယ်။ကိုဗစ်-19ကာကွယ်ဆေးဝယ်ယူနိုင်ရေးအတွက်မြန်မာကိုယ်စားလှယ်အဖွဲ့တစ်ခုအိန္ဒိယအစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံတဲ့ကိစ္စကိုလည်းဆွေးနွေးခဲ့တယ်လို့အစိ Serum Institute of India ထံကနေမြန်မာဘက်က COVID-19 ကာကွယ်ဆေးဝယ်ယူလိုတဲ့ကိစ္စကိုလည်းဆွေးနွေးပါတယ်။ဒါပေမဲ့အိန္ဒိယဘက်ကနေ COVID-19 ကာကွယ်ဆေးရောင်းဖို့အခြေအနေရှိသလားဆိုတာကိုတော့အစိုးရထုတ်ပြန်ချက်မှဖော်ပြမထားပါဘူး။ Serum Institute of India ဆေးဝါးထုတ်လုပ်ငန်းကြီးကတော့ Oxford တက္ကသိုလ်နဲ့ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကိုထုတ်လုပ်နေတာပါ။COVID-19 ဖြစ်ပွားမှုအနေနဲ့ကတော့အင်္ဂါနေ့မှာအတည်ပြုလူနာသစ်964ဦးထပ်တိုးပြီးသေဆုံးသူ19ဦးရှိပါတယ်။ဒါကြောင့် COVID-19 အတည်ပြုလူနာစုစုပေါင်း 13,946 ဦးရှိပြီးသေဆုံးသူစုစုပေါင်းက 2,484 ဦးရှိပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ဆေးစစ်မှုက300,000ကျော်ရှိပါတယ်ရှင်။